အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်တစ်ဦးရဲ့နေအိမ်ကိုမင်းညာကအမည်မသိအဖွဲ့ကနေပြီးတော့လက်ပစ်ဘုံနဲ့ပစ်ခတ်ခဲ့ပါတယ်။ဘုံကပောက်ကွဲမသွားခဲ့ပဲပစ်ခတ်တဲ့လက်သက်တရခံကိုဒီနေမြေကန်ရဲတပ်ဖွဲ့ကအခုလောလောဆယ်မှာရှာဖွေစည်းစိမ်နေပါတယ်။ဒီတိုက်ခိုက်မှုဟာဒေသရင်းလက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိနိုင်တယ်လို့တမူးဒေသခံတချို့ကတင်ပြရှိနေကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးတမူးမြို့ကအနေဒီမျိုးရသွတ်တော်ကိုဆက်လက်ဥမ္မုံမလနေအိမ်ကိုမလင်းညကအမည်မသိအဖွဲ့ကနေလက်ပစ်ဘုံတစ်လုံးနဲ့ပြစ်ခဲ့တာပါဒီလိုဘုံနဲ့ပြစ်ခတ်တာမှာပောက်ကွဲမှုမရှိလို့ထိခိုက်မှုမရှိဘူးဆိုပြီးတမူးမြို့ခံကိုစလိုင်းကပြောပါတယ
်သူ့အိမ်ထဲကိုမင်းမသိလို့တဲ့အမှပြဆိုင်ကနေသူ့ရဲ့အိမ်ထဲအိမ်ချမ်းကလက်ပစ်ဘုံပေါ့အဲ့ဒါကိုပြစ်ခဲ့လိုက်တာတဲ့ဒါနဲ့ပောက်ကွဲမှုတော့မဖြစ်ဘူးအဲ့ဒီအိမ်မှာသူ့အမေရဲ့သူ့မိမရဲ့ပဲနေတယ်သူကတော့နေပြီးတော့ဒါပြတ်တော့စိတ်ဝေးချက်နေရလေ
ဘုံနဲ့ပြပမှုပြီးမပောက်ကွဲသေးတဲ့ဘုံကိုနေမြေဆိုင်ရဲတွေကနေလာရောက်ဆင်းလင်းခဲ့တယ်လို့တမူးနတ်ဖတ်လုံစေဥက္ကဋ္ဌဦးခင်မောင်ချိုကဆိုပါတယ
်။ဟုတ်လား9မိနစ်ကပြည့်တာမပောက်ကွဲဘူး။တချင်းမဲ့မှရဲတွေပါလေလာပြီးတော့လေသူတို့အကုန်လုံးဟိုဆင်းလင်းသွားတယ်။အဲဒီအချိန်ကတော့နည်းနည်းတော့ရိုးရိုးတော့ရှိတာပေါ့
။ဘုံကွဲမှုဖြစ်စဉ်တွင်ဥမ္မောင်မောင်လာအမျိုးသားသို့တော်စီဝေးဆက်ရောက်နေခြင်းဖြစ်လို့နေအိမ်မှာသူ့ရဲ့မိခင်နဲ့ညီမတို့သာရှိနေကြောင်းဒေသခံတွေကဆိုပါတယ်။သမူးမျိုးနဲ့ရဲမှုဦးမျိုးတင်းကတော့ဒီဖြစ်စဉ်ကိုစစ်ဆေးနေစေလို့ပြောပါတယ်
။သူကတော့မှန်ပါပဲ။အခုကျမျိုးတော့မရှိပါဘူးကွာ။မကွဲတော့ဒီလိုဒါမှမဖြစ်ပါဘူး။ညာကြီးဖြစ်တော့ဒီဟာကလည်းမသိနိုင်ဘူး။ပုံစံနေကြတာဒီလိုအဲဒီ
အမျိုးသားလို့တော့ကိုယ်စလေဥမ္မောင်လာ2019ခုနှစ်တုန်းကသမူးဒေသဘက်မှာကတဲလက်နက်ကန်ဖွဲ့တွေအခြေချနေထိုင်တဲ့နဲ့ပတ်သက်ပြီးသို့တော်တဲမှာမိခုံမင်းတဲ့လူဖြစ်လို့ဒီဘုံကွဲမှုဖြစ်စဉ်ဟာကတဲလက်နက်ကန်ဖွဲ့နဲ့ဆက်ဆံမှုရှိနိုင်တယ်လို့သမူးဒေသခံတချို့ကတန်လျာရှိနေကြတာပါသမူးမြုပ်ခံကိုစလိုင်းကတော့
ဖြစ်နိုင်ချင်းရှိပါတော့သူကသမူးဘက်မှာရှင်တော့တရားမဝင်ဟိုနေထိုင်တဲ့ဒီကတဲ့လက်နက်ကန်ထည့်တွေရှိတာဟုတ်ရှိတော့အဲ့ကိစ္စတွေကိုတော်တော်မှသူကတော်တော်မှလည်းဟိုမိခုံးလေးတဲ့ပုံစံမျိုးနဲ့တင်ပြခဲ့တာရှိတော့သူ့ကိုအမြင်ချပြီးတော့အဲ့လိုမျိုးလုပ်ဆောင်ဖို့ဒါမှမဟုတ်သူ့ကိုအဲ့လိုမျိုးပြင်ရပေးဖို့ပြင်ရပြဖို့အတွက်သူ့ကိုကြီးထောက်တဲ့နေနဲ့လောက်တာလည်းဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ
်။ကတဲ့လက်နက်ကန်ဖွဲ့နဲ့ပတ်သက်လဲဆိုတဲ့ပြောဆိုချက်ပေါ်မှာတင်ပြချက်မပေးလို့ပဲတရကံဖမ်းမိမှသိရမယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်လက်ကပြောပါတယ်
။တာဝန်ရှိသူတွေကတရကံဖမ်းမိမှပဲဒီဖြည့်ဖြည့်တိမှာဖမ်းမိမှမသိနိုင်ပါဘူး
။သမူးမျိုးနဲ့ဟာအိန္ဒိယမြန်မာနယ်စပ်မှာရှိနေပြီးသမူးမျိုးပေါ်နဲ့အနီးနားကျေးရွာတွေမှာကတဲ့သပုံတွေနေထိုင်နေကြပါတယ်။အိန္ဒိယအစိုးရဘက်ကသူတို့ကိုစန့်ကျင်တဲ့ကတဲ့သပုံတွေမြန်မာဘက်မှာခြုံမချစေဖို့မြန်မာအစိုးရကိုတောင်းဆိုလေးရှိပေမဲ့သမူးမျိုးနဲ့ချင်းမြင့်နဲ့သုံးဆောင်မျိုးနဲ့တဲမှာတော့ကတဲ့သပုံကဖွဲ့တဲ့အခြေပြုနေထိုင်နေကြပါတယ်။ဒီလိုကတဲ့သပုံတွေအခြေချနေမှုကိုသက်ဆိုင်ရာလှုပ်တော်ကိုယ်စားလှယ်တွေကလှုပ်တော်မှာတင်ပြနေကြပေမဲ့တမတော်ဘက်ကရှင်းလင်းတာမျိုးတော့မတွေ့ရသေးပါဘူးခင်ဗျာ။